Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အေပိလ9ရက်စနေနေ့မနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါယူကရိန်းအရှေ့ဘက်ခြမ်းကိုဒုံးကျည်တွေနဲ့တိုက်ခတ်မှုကိုလုံးဝလက်မခံနိုင်ဘူးလို့ကုလသမဂ္ဂကပြောကြပါတယ်ရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက် S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုစလိုဗက်ကီးယားကနေယူကရိန်းကိုပေးအပ်ခဲ့ပါတယ်တခါထိုင်းမှုရေးရာဇာတူဦးကိုမြန်မာရဲတပ်ဖွဲ့ကဖမ်းပြီးထိုင်းကိုပြန်ပို့ပါတယ်အဲ့လိုသတင်းတွေတင်ပြအပြီးမှာတော့သတင်းပေးပို့ချက်တစ်ပုဒ်မှာနားဆင်ရမှာက
အချိန်နဲ့ကစစ်ကောင်စီရဲ့ပန်ချာမှာမြေအကျော်မိသားရှိတယ်။အဲ့ဒီအမီးမားပါပဲ BDM နဲ့ကြေရည်တယ်
။ကချင်ပြည်နယ်ဗူတာအိုဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံ KIA PDF တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့နောက်ဆက်တွဲရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။တခါဒီတန်တွဲကငပလီကန်းကြီးကိုဒီသကြံကာလမှာပြည်သူတွေဘယ်လိုမျိုးစီကားစွာရောက်ရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံဘိုးကျော်တို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူတာယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံနဲ့ပစ်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိတယ်လို့ဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်
The strike on the Kramatorsk railway station in eastern Ukraine today which killed and injured scores of civilians waiting to be
Kramatorsk ဒါယုံမှာတောက်တန်တိုက်ခတ်တက်ခိုင်မှုအတွင်းအရသာထိခိုက်တေဆုံးမှုတွေရှိနေပြီးအမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအပါအဝင်တေဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိနေပြီးသူတို့ကိုကယ်ထုတ်ဖို့အတွက်စောင့်နေရတဲ့အပြင်တခြားအရသာတွေနဲ့အရက်ဖက်အဆောက်အုံတွေကိုပါအတိုက်ခိုက်ခံရတာတွေကလုံးဝလက်သင့်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျရစ်ကတောက်ကြံနဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြန်ရဆိုင်ဖို့အတွက်အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုတဲ့အကြောင်းလည်းပြောပါတယ်ယူကရိန်းအရှေ့ဘက်ကနေဘေးလွတ်ထွက်ပြေးဖို့ဒေသခံတွေတုံးနေတဲ့ဒီဘူတာယုံကိုမစ်ဆိုင်းဒုံး20နဲ့တိုက်ခိုက်ခံရတာဖြစ်ပြီးဒီတိုက်ခိုက်မှုမှာကလေးငယ်9ဦးအပါအဝင်လူပေါင်း50တေဆုံးခဲ့ရတယ်လို့ဗူဒာယုံတာဝန်ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုရုရှားတွေလှုပ်ဆောင်တာလို့ယူကရိန်းအရာရှိတွေကပြောပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကသူတို့မလုပ်ကြောင်းညင်းဆုပ်ပြီးဒါဟာယူကရိန်းဘက်ကရန်ဆမှုလို့ပြောပါတယ်။ဒါအပြင်တိုက်ခိုက်ရမှာတုံးတဲ့ဒုံးကျည် Tochka U ဟာယူကရိန်းတပ်တွေတုံးတဲ့လက်နက်ဖြစ်ပြီးဒီဗူဒာယုံကိုရုရှားတပ်တွေဘက်ကပစ်ခတ်တာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းကာကွယ်ရေးဆိုင်ရာ website defense blog ကတော့ယူကရိန်းကိုကျူးကျော်ဖို့ဆစ်လွတ်တဲ့စစ်ရင်တန်းတွေထဲမှာဒီလက်နက်တွေတဲသွားတာကိုဓာတ်ပုံတွေမှာတွေ့ရတယ်လို့ Matchla 37ကဖော်ပြထားတာပါရုရှားသမ္မတ Vladimir Putin နဲ့နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ကိုစစ်ရာဇဝတ်ခုံရုံးတင်ဖို့အတွက် Germany သမ္မတ Frank Walter Steinmeier ကတောင်းဆိုလိုက်တယ်လို့သမ္မတ Steinmeier ရဲ့ပြောကြားချက်ကိုကိုးကားပြီး Germany နိုင်ငံက Der Spiegel Magazine ကဖော်ပြလိုက်ပါတယ်ယူကရိန်းနိုင်ငံကအစ်စ်ရာဇဝတ်မှုတွေအတွက်တာဝန်ရှိသူဘယ်သူမှဆိုရုံးတော်မှာရှင်းလင်းတင်ပြရမှာဖြစ်ကြောင်းလဲဒက်စပီဂိုရဲ့တွစ်ဆုံမင်းမြန်ကမ်းမှာသမ္မတကပြောခဲ့တာပါဒီထဲမှာစစ်သားတွေပါဝင်တယ်လို့စစ်တပ်အကြီးအကဲတပ်မှုတွေပါပါဝင်တဲ့အပြင်နိုင်ငံရေးအရာတာဝန်ရှိသူတွေပါပါဝင်ကြောင်းလည်းပြောပါတယ်ယူကရိန်းအစိုးရကတော့ရုရှားဟာလူမျိုးရုံးတပ်ဖြတ်မှုနဲ့အစ်စ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲထားတာပါယူကရိန်းနိုင်ငံကီယက်ဖ်မြို့တော်နောက်ကဘူချာမြို့လေးမှာအရက်သားတွေကိုရုရှားတပ်တွေတပ်ဖြတ်ခဲ့တဲ့ဆိုရက်အနောက်နိုင်ငံတွေရဲ့ဆွဆွဲချက်တွေဟာရုရှားစစ်တပ်ကိုတိုက်ခါချဖို့အတွက်ဆိုးရတဲ့လှုပ်ရှားမှုတစ်ခုသာဖြစ်ပြီးဒါဟာအနောက်နိုင်ငံတွေကနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်နိုင်အောင်လှုပ်ဆောင်တာသာဖြစ်ကြောင်းရုရှားအစိုးရကအင်ကာနေကတုံ့ပြန်ထားပါတယ်ရုရှားရဲ့အကြမ်းဖက်တိုက်ခတ်မှုရန်ကိုယူကရိန်းခုခံကာကွယ်ရမှာအထောက်အကူဖြစ်စေဖို့အတွက်သူ့ရဲ့ S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုယူကရိန်းကိုပေးအပ်ခဲ့တယ်လို့ ဆလိုဗက်ကီးယားဝန်ကြီးချုပ်အက်ဒဝတ်ဟဲဂါကတောက်ကြနေမှာပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံနေရတာအခုဆိုနှစ်လတည်းရောက်လာပြီဖြစ်တဲ့ယူကရိန်းကရုရှားစစ်တပ်ကိုပြန်ပြီးခုခံဖို့အတွက်သူ့ကိုလေကြောင်းကာကွယ်ရေးဆိုင်ရာစစ်ကရီယာအကူအညီပေးဖို့အနောက်နိုင်ငံတွေကိုပန်ကြားနေတာဖြစ်ပါတယ်ရုရှားတပ်တွေရဲ့လက်နက်အားကိုးနဲ့တိုက်ခိုက်နေတာတွေကိုခုခံကာကွယ်ရမှာအကူအညီပေးဖို့အတွက်ရုရှားရဲ့ပန်ကြားမှုကြောင့် S-300 လေကြောင်းကာကွယ်ရေးစနစ်ကိုစလိုဗန်ကီးယားကပေးရခဲ့တယ်လို့ဝန်ကြီးချုပ်ကအီးမေးလ်နဲ့ကြေညာချက်ထုတ်ပြန်အတည်ပြုပေးခဲ့ပါတယ်တောက်ကြနေမှာယူကရိန်းနိုင်ငံကီယက်ကိုတွားရောက်ခဲ့တဲ့ဝန်ကြီးချုပ်ဟေဂါကသူ့ရဲ့ကာကွယ်ရေးခံရဟာလုံခြုံစိတ်ချအောင်လည်းပြောပါတယ်ဆလိုဗက်ကီးယားနိုင်ငံဟာ1993ခုနှစ်ချိုက်ကိုဆလိုဗက်ကီးယားကနေခွဲထွက်ခဲ့ပြီးတဲ့နောက်ရုရှားလို S-300 လေကြောင်းကာကွယ်ရေးစနစ်ကိုတုံးနေတဲ့နေတိုးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ကမ္ဘာစားတောက်ကုန်ဈေးနှုန်းအညွန့်ကိန်း FBI ဟာဖေဖော်ဝါရီကနေမတ်လအတွင်း 12.6 ရာခိုင်နှုန်းထိစံချိန်တင်ထိုးတက်သွားခဲ့ပြီးယူကရိန်းမှာစစ်ဖြစ်နေတာနဲ့ဒဇိတပိုင်းပတ်သက်နေတယ်လို့ FAO ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကတောက်ကြနေမှာပြောပါတယ်။ဂျုံနဲ့အသီးနှံကရတဲ့စီလိုအဓိကအထားစားတဲ့အစားအစာတွေကလည်းဈေးထက်ပြီးတက်လာတဲ့အတွက်ကမ္ဘာတစ်လောကစားသုံးသူတွေအထူးသဖြင့်ဆင်းရဲသူလူရန်းစားအတွက်စားတောက်ကုန်ဈေးနှုန်းအမတန်ကြီးထွားလာစေတယ်လို့ညွှန်ကြားရေးမှူးချုပ်ကူတုံကျူးက FAO အစည်းအဝေးမှာပြောပါတယ် FBI စားတောက်ကုန်အညွှန်းကိန်းကိုနှံစားပင်ထွက်အစားအစာတွေအပင်ကရတဲ့စီရီအသားနုဒရပစ္စည်းနဲ့တရားဈေးနှုန်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်1990မှာစတင်ပြဋ္ဌာန်းခဲ့တာပါဒီစားတောက်ကုန်တွေဟာတစ်ချိန်လုံးဈေးတက်နေတာတွေ့ရတယ်လို့ FAO ကုန်သွယ်ရေးနဲ့ဈေးကွက်ဆိုင်ရာဌာနအကြီးအကဲကပြောပါတယ်
အဲ့ဒါမနေ့ကမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဒုတိယအုပ်ချုပ်ရေးအရာရှိ Isabel Coleman တို့တောက်ကြနေတဲ့ကအမေရိကန်ပြည်ထောင်စုမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံကလက်ရှိပဋိပက္ခတွေဖြည့်ရှင်းနိုင်ရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ USAID ကထုတ်ပြန်ကြေညာခဲ့ပါတယ် USAID ရဲ့ဒုတိယအကြီးအကဲက NUG အပါအဝင်မြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုထောက်ခံအားပေးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူယက်တီပါကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေနဲ့ငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ဒီမိုကရေစီလိုလားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ဆိုးဝါးတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အေးအေးယူသွားဖို့ကိုလည်းယက်တီပါကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ NUG ကိုတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံအတော်များများကတော့မြမအရေးဖြစ်ရှင်းဖို့ NUG နဲ့တွဲဆုံဆွေးနွေးတာတွေလုပ်လို့ရှိပါတယ်။မူရစေဝါမောင်ခိုမှုနဲ့ထိုင်းနိုင်ငံကအလို့ရှိနေတဲ့တဝါချိုင်းကိုမြမရဲတပ်ဖွဲ့ကတောက်ကြနေမှာထိုင်းနိုင်ငံတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်ပါတယ်။ဘန်လိုင်ခေါ်တဝါချိုင်းဟာထိုင်းနိုင်ငံဘက်မှမူရစေဝါရောင်းမှုနဲ့အခြားရာဇဝတ်မှုတွေကိုကျူးလွန်ပြီးမြန်မာနိုင်ငံတာချီလိမ့်မှာပုံအောင်နေခဲ့တာဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းမှာဖော်ပြထားပါတယ်။သူဟာထိုင်းနိုင်ငံမှာမူရစေဝါနဲ့ငွေကြေးခွာခြားမှုအဓိကဆွဲချက်နှစ်ခုနဲ့တရားစွဲဆိုခံထားရသူဖြစ်တယ်လို့တာချီလိမ့်နဲ့မဲဆိုင်နယ်စပ်ကိတ်မှာလက်လွဲယူခဲ့တဲ့ထိုင်းရဲတပ်ဖွဲ့အရာရှိရဲဒုတိယဗိုလ်ချုပ်ကြီးစရာယွတ်ကပြောဆိုခဲ့ပါတယ်။မူရရာဇာတဝတ်ထိုင်းဟာ2020ခုနှစ်တုန်းကပထမတစ်ချိန်မြန်မာနိုင်ငံဘက်မှအဖမ်းခံခဲ့ရပြီးထိုင်းနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးအပ်ခံခဲ့ရပါတယ်။ဒါပေမဲ့ထိုင်းအချုပ်အခန်းအတွင်း14ရက်သာနေထိုင်ခဲ့ရပြီးပြန်လည်ထွက်ပြေးလွတ်မြောက်ကာမြန်မာနိုင်ငံဘက်ကိုပြန်လာခဲ့တာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကိုအယုံကြည်မရှိအဆိုတင်သွင်းပြီးဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဆောင်ခွင့်ပြုမပြုစနေနေ့မှာပါကစ္စတန်လွှတ်တော်ကိုခေါ်ယူပြီးမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဝင်ကြီးချုပ်အင်မရန်ခန်အပေါ်မဲခွဲဆုံးဖြတ်ဖို့ကို ပါကစ္စတန်တရားရုံးချုပ်ကကြာတာပတင်းတွေတုန်းကအမိန်ချမှတ်ခဲ့တာဖြစ်ပါတယ
်ဂျိုစူပရီမ်ကော့ကဖက်စလာယံ
တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်ကျွန်တော်စိတ်ပြတ်မိပါတယ်ဒါပေမဲ့ပါကစ္စတန်တရားစီရင်ရေးနဲ့တရားရုံးချုပ်ကိုလေးစားရတဲ့ဆိုတာရှင်းရှင်းလင်းလင်းသိစေလိုပါတယ်လို့ဝန်ကြီးချုပ်ခန်ကပြောဆိုသွားတာပါအယုံကြည်မရှိအဆိုရှုံးနှိမ့်ဖို့အလားအလာရှိနေပြီးဝန်ကြီးချုပ်တက်တမ်းမပြည့်ခင်နှုတ်ထွက်ရမယ့်သဘောရှိတယ်လို့သုံးသပ်ပြောဆိုနေကြပါတယ်ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့လှုပ်ခဲတာကိုကာကွယ်တဲ့အနေနဲ့ဝန်ကြီးချုပ်ခန်ကလူတော်ကိုဖျက်သိမ်းခဲ့ပြီးရွေးကောက်ပွဲအသစ်လှုပ်ဖို့ကြိုးပမ်းခဲ့ပါတယ်။ဒါကိုတရားရုံးချုပ်ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းနဲ့မညီဘူးဆိုကပယ်ချခဲ့ပြီးလူတော်မှာအယုံကြည်မရှိအဆိုတင်သွင်းခွင့်ပြုခဲ့ကမဲခွဲဆုံးဖြတ်ဖို့တရားရုံးချုပ်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ရှီဘရှရစ်ကအယုံကြည်မရှိအဆိုကိုဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။သူဟာပါကစ္စတန်ဘာဝန်ကြီးချုပ်၃ချိန်တာဝန်ယူခဲ့တဲ့နဝရှရစ်ရဲ့ညီဖြစ်ပါတယ်။စနေနေ့မှာဝန်ကြီးချုပ်ခန်ကိုလွတ်တော်ကဖယ်ရှားခဲ့ရင်သူ့ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ရာထားကြတယ်လို့ရှီဘရှရစ်ကပြောဆိုပါတယ်2014ခုနှစ်ကစီးရီးယားနိုင်ငံမှာ IS အစ္စလာမစ်အစွန်းရောက်တွေဖမ်းဆီးခံခဲ့ရတဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကဝန်တန်းဟောင်းဆွီဒင်နိုင်ငံသူဖရီဒါစီဒီဟာအမေရိကန်တရားရုံးမှာတက်သေထွက်ဆိုခဲ့ပါတယ်IS အကြမ်းဖက်သမားတွေရဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေအပါအဝင်ပြန်ပွေးဆွဲဖမ်းဆီးခံခဲ့ရတဲ့နိုင်ငံသားလားတွေအပေါ်မတရားညှဉ်းပန်းနှိပ်စက်ခဲ့တာတွေကိုကြာတာပတိနေ့ကထွက်ဆိုခဲ့တာဖြစ်ပါတယ်။အမေရိကန်အလွတ်တန်းသတင်းတောက် James Foley နဲ့ Steven Stove တို့အပြင်ကူညီရေးလုပ်သားတွေဖြစ်တဲ့ Kayla Mueller နဲ့ Peter Kessin တို့ကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ဗြိတိန်နိုင်ငံသားဟောင်း IS အဖွဲ့ဝင် El Shafi El Sheikh နဲ့ပတ်သက်လို့လည်းထွက်ဆိုခဲ့ပါတယ်။စီးရီးယားနိုင်ငံမှာဆေးရုံဝင်တာဖြစ်တာဝန်ထမ်းဆောင်နေခဲ့တဲ့ဖီဒါစတီဟာ2014ခုနှစ်ဇန်နဝါရီလမှာအခြား MSF လုပ်သားအမျိုးသား2ဦးအမျိုးသမီး2ဦးစုစုပေါင်း4ဦးနဲ့အတူ IS အကြမ်းဖက်သမားတွေဖမ်းဆီးတာခံခဲ့ရပါတယ
်စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုယ်စုံမိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှကချင်ဒေသဘက်ကစီရေးအခြေအနေကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ပူရာဟိုမြို့နယ်မှာစစ်ကောင်စီတပ်ဘက်ကတပ်အင်အားတွေတိုးချက်ခြားထားသလို KIA PDF တပ်တွေရဲ့စီရေးတင်းမာမှုတွေကြောင့်ဒေသခံပြည်သူတွေတိုက်ပွဲထပ်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်မန်စီရွှေကူဖားကန့်စတဲ့မြို့နယ်တွေဘက်မှာတော့အခုရက်ပိုင်းတွင်တိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ခင်ဗျာ
။ဘူတာအိုမြို့နယ်အတွင်းတိုက်ပွဲတွေကြောင့်တောတောင်တွေမှာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာကချင်ပြည်နယ်ခရီးရန်ကောင်စီ၊ကချင်အတိုင်းဝန်ခံကောင်စီနဲ့ PCJ ခေါ်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေကကြားဝင်ညှိနှိုင်းခဲ့တာကြောင့်မလကုမင်းကနေပြန်ခဲ့ကြပါတယ်။စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလဆန်းကလေးကလုံရှားရန်စွန်ပီးရန်နဲ့အင်စီရန်စတဲ့ခြေရွာတွေမှာနေကြတဲ့ပြည်သူတွေဒေးလွရာတိတ်ဆောင်ခဲ့ကြတာပါ။အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်တွေကအခုစစ်အင်အားတိုးချဲ့ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြကြောင်းစွန်ပီးရန်ခြေရွာသားတဦးက VOA ကိုပြောပါဗျ။တို့
ကစစ်ကောင်စီနဲ့အကုန်လုံးဖက်ထားတဲ့လူကလောလောဆယ်ရပါရောပြန်ရောက်လာကြတယ်ခုအေးနေပါလေပြင်းပြရှာရှိအကုန်လုံးပြန်အခုပြန်အခြေဆက်နေဖို့ကအဲ့လိုဖြစ်နေကြအဲ့နဲ့အခုပြန်နေအဆင်ပါလေအန်ကြာရွာမှာကခုတက်မတော်ကရောက်ပြရကျော်တော့အမှစုပုံနေကြရတာလေကအဲ့အချက်ကအန်ကြာလုံးဆိုင်ရအဖက်မှာတော့ရွာလူတွေကစိုးရိမ်နေကြတာပေါ့လောလောလော
တန်ကြာရွာဟာမြစ်ကြီးနားပူတာဟုကာလန်စွန်ပီးရံနဲ့လုံချားရံရွာအကြားမှာရှိပါတယ်။တခြားဒေသခံတဦးကလည်းပူတာဟုမြို့နယ်အတွင်းနှစ်ဖက်သက်တွေအကြားစည်ရစ်တင်းမာတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။အခြေအနေကစစ်ကောင်စီရဲ့တန်ကြာမှာမြေယာကျော်နီးပါးရှိတဲ့စွန်ပီးရံကနေရန်ခေါက်လာတဲ့အဖွဲ့ရဲ့နောက်ပြီးပူတာဟုဘက်ကရောက်လာတဲ့အဖွဲ့ရဲ့နောက်ဖက်ရောက်လာတယ်အဲမြာတော့အမျိုးဆုံးရှိမှာပဲအဲ့ဒီအမီးမားပါပဲအဲ့ချန်ချာဘွာကနဲ့တမန်ကျော်တော့မှာ PDM နဲ့ကျေရည်လေးလေးအရောက်ရာနီးပါရှိတယ် was in a Jamaica Nema, Yatu, Don't Tita, Chicong Pida, Jan Pido, that I'm a Chibu.
Kachin Vinaga Munet Chumaro, Akuya Pansikong Sine, Kiairo Jatai Wari, Selep Chibuani Vare, Dila Evi Koniani Mane Banga, Sikong Zia Yakapu Yenango, Mansi Mune, Mangong Yua Anima, Kiaiga, Mangue Taikai, Pika Muri, Pibuagejao, Dilagan Uga Akulu Piovare.
มันคงอยู่ที่นี่ค่ะที่เขาไม่เคยจะมาไม่เคยมาเนี่ยที่ไหนเนี่ยมาที่มาด้วยช่องนั้นเฮ้ยเชนี่ชิจูโลเป็นงานนี้ต้องใช่ที่ใครบ้างใช่ไหมจ๊ะอืมก็เนี่ยที่ว่าเลยว่าที่บอกที่นี่ต้องจานี่มาด้วยไม่ก่อนเนี่ยต้องไม่จูอ่ะกว่าสมัยว่าเป็นมาเล่นเนี่ยจีบกันตั้งวิจารณ์จะเอาเปล่าเลย
Dila Evi Konyeni Nile Satana Ilomaro, Shwekum Yone, Mula Yua Anima, Sikongzi Yeka Tin, Sali Nasigu, PDFka Nimyu Kedalu, Dila Naya Nigale, Paka Mune Lawa Yua Anima, Sikongzi Sijongu, Kiyanga Japsha Taika Dari Shigebare. Let the log chimbine a twin type way, a chain irine, butter bee, Mimia Naimu address, Satway Gabby May, KIA Pioiso when she do got, Pone Laka and Pisura, Machigetlu, Sikonsi Begale, Rento Piana, Machiba, Bukamia.
Kitchen Dita Bega, see Timma Nide, Chinigo, Nas and Gayara Bakana, Tanangama, Lutama, Luachete, Jima Larajau, the MOU season net. Lutamari call you met, Jango, Matimbiagema, Napoli Bego, cannot, Twajiaoma. ยังไงบีเน่ตอนเริ่มยุ่งงานอพยพกันอยู่กูตลอดคิดว่าเลยอารมณ์ยานีรามาแต่จังกะลาด้วยโฮเทลอาลงปีนี่เลยลูกยังไงบีเน่โฮเทลเนี่ยคิดว่าลงงานอุ้ยชนะกับเจ้าบ้านเลยกูโลคิดว่าเลยงานเปล่าลานีราเจ้ายังไงบีเน่กูตัวเมื่อเรียนเล่มมากาเล่มมาดีเลยสิ่งเด็กกูมาเลยแต่เวลียัดดันนี่เลยยังไงบีเน่กูไปดูดีกับอารมณ์ยานีบ้างเลยยังว่าไปปูเร่ตื่นกูรอกูเย่มองเปล่าเปล่าบ้างขมยะ ยังไงบีเน่มาแต่ชาติดาริเทศสายนี่ยังเอเจนต์นี่ละกูวิ่งกูเสมอเว้ไม่ใช่ตลอดเนื้อตัวอะไรจังกูลาไปเนี่ยเดินไปพี่ขี่ทัวร์ดูรีนี่ละวะเลยทุกทีเดินเดินมีว่าชีเรงกับลีกันเจสิโก้ดีกับลาเลนี่จ้าละพี่บาร์เลยกับลีกันเจสิเรตเดินเดินมีว่าลีนคนนั้นสิเนื้อสินละปีส่วนนี้อะไรลูกยังไงบีเน่หัวเดินเนี่ยขี่ตัวอะไรอุ้ยท่านนั้นยังใจมูอุดเดินท้องกับพี่บาร์เลยบาร์บีลูกว่าลาจ้าละบาร์เบียร์ลาไหนเนี่ยลาคนชีเรลูรีลูลูลาล
ခကလို့ကျွန်တော်ကြည့်ရတော့ခါနေပြည်နေပြီဒီများတနည်းခုနှစ်ခါလောက်ဆင်းတယ်တန်တွဲမှာခုနှစ်ဆင်းလောက်ဆင်းတယ်အင်း
လက်ရှိမှာတော့တန်တွဲမြို့ငပလီကမ်းခြေမှာရှိတဲ့ဟိုတယ်တွေအကုန်လုံးတကြံကာလအတွင်းအခန်းတွေပြည့်နေပြီးရန်ကုန်နဲ့မန္တလေးကခီးသွွားဧည့်သည်တွေအများဆုံးလာနေကြတယ်လို့ငပလီကမ်းခြေမှာရှိတဲ့အမတာဟိုတယ်ကဝန်ထမ်းတူကပြောပါတယ
်ဒီလားတော့ဟောများပါရဲ့ကိုတကြံလောက်ဆိုတော့လေဟောအခန်းကတော့ပြည့်ရဲ့ကိုတကြံတွေမှညမတော့ဟောအနှစ်တိုင်းပြည့်ရလားဆိုတော့ဟောတကြံတွေရကြာအနှစ်တိုင်းနှိပါပြည့်ရဲ့ကိုဟောမနစ်ကတော့မများဘူးပေါ့ကိုဟောမနစ်ကတော့နဲဟိုဧည့်သည်အရင်မကြပါမယ်ကွယ်ကိုအော်ရှိရရှိရမဒီနှစ်လောက်တော့မနစ်ကမများခဲ့ပါဟုတ်ဟုတ်ကဲ့ကိုလာကြပါရဲ့ကိုမန္တလေးဘက်ကတော်တော်များများလာတယ်ညီမတို့ရှမ်းတရုတ်တွေပေါ့နော်တော်တော်များတယ်ပြီးရန်ကုန်ဘက်ကလာတယ်ရှင်ဟုတ
်အခုလိုရခိုင်ပြည်နယ်ကိုခီးတယ်တွေအသွားများနေတဲ့အတွက်ကားလက်မှတ်လေရင်လက်မှတ်တွေလည်းနှစ်ဆလောက်ဈေးတက်နေပါတယ်ရန်ကုန်မြို့မန္တလေးမြို့တို့ကနေရခိုင်ပြည်နယ်ကိုလာမဲ့လေရင်လက်မှတ်ကားလက်မှတ်ဘုတ်ကင်တွေဧပြီ12ရက်နေ့အထိပြည့်နေပြီလို့ခီးသွွားဝန်ဆောင်မှုလုပ်ငန်းလုပ်သူတွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်ထဲမှာဟိုတယ်89လုံးကိုကိုဗစ်စီးကမ်းနဲ့အညီပြန်လည်ဖွင့်လှစ်ထားပြီးဖြစ်တယ်လို့ခီးသွွားဧည့်သည်တွေများပြားနေတာကြောင့်နောက်ထပ်ကျန်တဲ့ဟိုတယ်တွေကိုဖွင့်လှစ်ပေးနိုင်မှုစီစဉ်နေတယ်လို့လည်းရခိုင်ပြည်နယ်ဟိုတယ်နဲ့ခီးသွွားလိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးတင်ထောင်းကပြောပါရယ
်ဒီလမ်းပါလည်းကားလည်းသွားလို့ရတယ်လေရင်နဲ့လည်းလာလို့ရတယ်အဲ့တော့ကားလမ်းကလေရောင်းရောခီးစဉ်တာဒီရှင်မှာကလမ်းလည်းတားတဲ့ခါကျတော့လာကြပါလေဒါမဲ့ဟိုမှာပေါ့တခြားမှာတော့ဘုကင်ကြီးအကုန်ပြည့်နေပါတယ်ဒါမဲ့ဧည့်သည်တွေလည်းအများကြီးရှိပါတယ်ဒါကြောင့်မှလည်းအဆင်ပြေကြပါတယ်ဟုတ်ပြီနော်အဲဟိုတယ်အခုဟိုတယ်ဆိုလဲဒီမှာတို့ရခိုင်ပြည်နယ်အနေနဲ့ဖွင့်လာတာပြန်မတော့ဖွင့်တာတရားနဲ့တလုံးမှာ89လုံးတော့ပြန်ဖွင့်ထားပြီကိုဗစ်စီးကနဲ့အညီပြန်ဖွင့်တာပေါ့နော်ကျန်တဲ့ဟာတွေကတော့အသင့်မဖြစ်ပြသေးတာပေါ့သူတို့လည်းဖွင့်မှုကြိုးစားနေကြပေါ့ဆက်ပြီးတော့လေပြည့်တယ်ညီလေးပြည့်တယ်ပြည့်တယ်ကြာကာလလေးမှာပေါ့နော
်ရှီဟောင်းသမိုင်းဝင်မြောက်ဦးဖျားပထိုးတွေနဲ့အပန်းဖြေကန်းကြီးတွေရှိတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကကိုဗစ်ကူးစက်မှုတွေAA အဖွဲ့နဲ့တိုက်ပွဲတွေကြောင့်ခီးသွွားဧည့်သည်တွေဝင်ရောက်မှုမရှိသလောက်နေပါခဲ့ရတာတွေကြောင့်ဟိုတယ်အများစုပိတ်ထားခဲ့ရပါတယ်။ဒါပေမဲ့ဒီနှစ်မှာတော့အတန်အသင့်အေးချမ်းနေတာကြောင့်အနေနဲ့အရရက်ကခီးသွွားဧည့်သည်တွေအများအပြားရခိုင်ပြည်နယ်ဘက်ကိုလာရောက်လေပတ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။
VOA ရဲ့စနေနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ VOA အထုတ်လွှင့်ပြီးသမျှသတင်းတွေနဲ့ပတ်သက်လို့လာရောက်ဖတ်ရှုလို့ရဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာဒီတိုင်းနိုင်ငံအလို့သမားဝန်ကြီးဌာနမှာရှိတဲ့အလို့ကန်ဦးစီးဌာန DOE က MOU စာချုပ်နဲ့လာရောက်လုပ်ကံမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရွှေပြောင်းအလို့သမားတသိန်းခွဲလောက်ကိုအလို့လုပ်ခွင့်ပါမစ်တွေချပေးလိုက်ပြီဖြစ်ကြောင်း DOE ညွှန်ကြားရေးမှူးချုပ်မစ္စတာချိုတီကဆန်တီယန်ကကြာသပတေးနေ့ကပြောပါတယ်အဲ့ဒီတည်းမှာမြန်မာရွှေပြောင်းအလို့သမားတွေတသိန်းကျော်ပါဝင်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုတ်ကန်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ကနှစ်နိုင်ငံသဘောတူညီမှုစာချုပ်လွှာ MOU နဲ့လာတဲ့မြန်မာပါဝင်သုံးနိုင်ငံကရွှေပြောင်းလို့သမားတသိန်း4,400ကျော်ကိုအလုံးလုံးခွင့်ပါမစ်များချပေးလိုက်ပြီဆိုပြီးကြာသပတေးနေ့ကပြောဆိုလိုက်ပါတယ်ဒီထဲမှာမြန်မာအလုံးသမားအများဆုံးပါဝင်နေတာပါတသိန်း4,000ကျော်ထဲမှာမြန်မာအလုံးသမားကတသိန်းကျော်ပါဝင်တယ်ဆိုပြီးရွှေပြောင်းလုံးသမားကြီးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံးသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ကျောင်းငန်ပေါ့ဒီလူသောဝင်ဌာနအောက်ကလေအဲ့ဒီကညချိုင်းမှုကနေပြီးတော့ကျွန်တော်တို့အလုံးကန်ဦးစီးဌာနပေါ့နော်အဲ့ဒီညချိုင်းမှုကနေပြီးပညာလေးကျားမြန်မာအပါအဝင်တစ်သိန်း4,000ကျော်ပေါ့အဲ့ဒါသူတို့ဟိုပြောရမယ်ဆိုလို့ရှိရင်တော့ပါမစ်ပေါ့ဗျာဟိုခွင့်ပြုလိုက်တာပေါ့ခွင့်ပြုရဆိုတာဒီသူတို့ခေါ်ဖို့လူအနေရောက်ပါ냐အစိုးရရောက်ရှိပြီးသားတို့တော့လုပ်ငန်းရှင်တွေကနေတင်ထားတာရှိတယ်လေတင်ဟိုခေါ်ဖို့အတွက်ဆောင်းမြန်မာပြည်ကဘယ်နေရောက်ကမ်းမှုချဘယ်နေရောက်အဲ့လိုပေါ်လာရှိတယ်အဲ့ဒီဟာကိုတင်ထားတဲ့ဗမာလက်တာတွေကိုအတည်ပြုတဲ့ဟာပေါ့အဲ့လိုခွင့်ပြုလိုက်ပြီးဆိုတော့အခုအဲ့ဒီတစ်သိန်း4,000ကျော်ထဲမှာမြန်မာကတော့အများဆုံး
ကိုဗစ်ကတိကာလမှာအလို့သမားတွေကိုခေါ်ယူမဲ့ကိစ္စနဲ့ပတ်သက်လို့ကိုဗစ်စီကံသတ်မှတ်ချက်တွေရှိတယ်လို့ကုန်ကြမ်းစရိတ်တွေကိုအလို့ရှင်တဲ့အေဂျင်စီတွေကကြားခံရမယ်ဆိုတာနဲ့ပတ်သက်ပြီးစီကံချက်တွေကတော့မပြောင်းလဲသေးဘူးလို့လည်းဦးမင်းဦးကပြောပြပါတယ်
။သူတို့သတ်မှတ်ထားတဲ့အချိန်မှာအဲ့ဒီသူတို့သတ်မှတ်ချက်တွေကတော့ဘာမှမပြောင်းသေးဘူး။အဲ့ဒါတော့ခုနကပြောတဲ့အဲဒီအလို့ရှင်တွေအေဂျင်စီတွေအဲ့ဒါတွေကညှိရမှာပေါ့ကုန်ကြမ်းစရိတ်တွေနဲ့ပတ်သက်တဲ့ဟာ။အစိုးရကသတ်မှတ်တာတော့ထိုင်းကအာထိုင်းပြည်ကချမ်းတော့ဒီအလုပ်ရှင်တွေကဒီ quarantine ကိစ္စတွေဈေးတကယ်လို့ quarantine ကလာမှဈေးဘာကူတာဘူးတို့ဘာလို့ကိစ္စတွေဖြစ်တယ်ဆိုလို့ရှိရင်ဒါအလုပ်ရှင်တောင်းယူရမယ်လို့ပြောရတယ်
။ထိုင်းအလုပ်ရှင်တွေကခေါ်ယူခွင့်လျှောက်ထားတဲ့အလုပ်သမားစုစုပေါင်း36,000ကျော်ရှိပေမဲ့လောလောဆယ်မှာတော့အလုပ်လုပ်ခွင့်ပါမစ်ချပေးလိုက်တာက34,000ကျော်ဖြစ်ပါတယ်။ပါမစ်ခွင့်ပြုလိုက်တဲ့အလုပ်သမားတွေထဲမှာမြန်မာက33,000 9,029ဦးလာအိုနဲ့ကမ္ဘောဒီးယားက38,933ဦးဖြစ်ပါတယ်။ထိုင်းဆိုရအနေနဲ့ကိုဗစ်ကပ်ဘေးကာလမှာဖြေလျှော့ပေးတဲ့အနေနဲ့လက်ရှိထိုင်းနိုင်ငံအတွင်းမှာရှိနေတဲ့မြန်မာပါဝင်ရွှေပြောင်းလုပ်သမား2,300,000အတွက်နေရရင်းကိုပြန်စရာမလိုပဲထိုင်းနိုင်ငံထဲမှာပဲအလုပ်လုပ်ကင်ဖို့နဲ့နေထိုင်ခွင့်တက်တန်းကိုတိုးခွင့်ပြုထားပါတယ်ရှင်။
ဖီယိုရီသတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ခြင်းပါတယ်ယူကရိန်းနိုင်ငံမရီယူပိုမြို့ကိုသိမ်းပိုက်ခဲ့တဲ့ရုရှားတပ်တွေရဲ့လူရဲဟာစစ်ရာဇဝမှုမြောက်နိုင်တဲ့အတွက်စုံစမ်းစစ်ဆေးပေးဖို့ The Hague မြို့ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုတောင်းဆိုသွားမယ်လို့ Greece နိုင်ငံကပြောဆိုလိုက်ပါတယ်ယူကရိန်းတနိုင်ငံလုံးရုရှားတပ်တွေကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်ရုရှားဆွေဘက်တောင်ဝန်ရှိသူတွေနဲ့နိုင်ငံရေးခေါင်းဆောင်တွေကိုတရားစွဲဆိုနိုင်ဖို့တန်တမန်ရေးနီးလန်းတွေကိုအသုံးပြုပြီးဆောင်ရွက်ပေးဖို့ဒီ Greece လွှတ်တော်မှာ Ukraine သမ္မတ Zelensky ကတိုက်တွန်းပြောဆိုခဲ့ပြီးတဲ့နောက်မှာ Greece အစိုးရကအခုလိုပြောလိုက်တာပါ Athens Karasava ပေးပို့တဲ့ဒီသတင်းကိုတော့ကိုစောမိုးကျော်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
Greece အစိုးရအနေနဲ့အခုလိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမဲ့ကိစ္စကိုဘရက်ဆဲမှာနေတိုးနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုရှိနေတဲ့ Greece နိုင်ငံသားရေးဝန်ကြီးကထုတ်ဖော်ကြေညာခဲ့ပါတယ်။စစ်ရာဇဝတ်မှုအတွက် Greece အစိုးရအနေနဲ့တရားစွဲဆိုဖို့ကိစ္စဟာမရီဥပိုမှာရှိတဲ့ Greece လူမျိုးတွေကိုတိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်နေတယ်လို့လည်းပြောဆိုခဲ့ပါတယ
်။ Greece has a specific special interest for Mariupol because of the
Greece နိုင်ငံအနေနဲ့မရီဥပိုမြို့မှာအကျိုးစီးပွားရှိပါတယ်။ဘာလို့လဲဆိုတော့မရီဥပိုမြို့မှာ Greece လူမျိုးတသိန်းလောက်နေထိုင်နေလို့ပါဒါပေမဲ့ Odisha မြို့ကိုကာကွယ်ဖို့ကိစ္စကိုတော့မဟာမိတ်အဖွဲ့ဝင်တွေကိုအကူအညီတောင်းမှာပါဒါမှ Odisha မြို့အနေနဲ့မရီဥပိုလိုဖြစ်မဲ့အရေးကိုရှောင်ရှားနိုင်မှာပါ
ဂရိစ်နိုင်ငံကအခုလိုကြီးညာလိုက်တာဟာမဟာမိတ်ဆက်ဆံရေးပြောင်းလဲတဲ့လက္ခဏာဖြစ်ပါတယ်အစဉ်အလာရရုရှားနဲ့ရှီလျားတဲ့ဆက်ဆံရေးရှိခဲ့ပြီးကိစ္စရပ်တွေမှာဝင်မပါဘဲဘေးထွက်နေလေးရှိတဲ့ဂရိစ်နိုင်ငံဟာမရီဥပိုမြို့မှာဂရိစ်လူမျိုးတွေအပေါ်ရုရှားတပ်တွေရဲ့တိုက်ခိုက်မှုခံခဲ့ရပြီးနောက်ပြောင်းလဲလာခဲ့တာဖြစ်ပါတယ်ရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်မရီဥပိုမြို့မှာအ ਨੇ စုံဂရိစ်လူမျိုး10ဦးလောက်သေဆုံးခဲ့ပါတယ်ရုရှားကတော့ယူကရိန်းမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ပြင်းထန်တဲ့တိုက်ခိုက်မှုတွေစတင်ခဲ့ပြီးနောက် Greece လူမျိုးအများစုရှိရာနေရာတွေကိုကာကွယ်ဖို့အတွက် AK Rifle တနတ်တွေနဲ့ RPG တွေအပါအဝင်စစ်လက်နဲ့အကူအညီတန်ချိန်40ကျော်ကို Greece ကယူကရိန်းကိုထောက်ပံ့ခဲ့ပါတယ်။ခရစ်တက်ကရစ်600စုလောက်ကလေးကယူကရိန်းမှာ Greece လူမျိုးတွေနေထိုင်ခဲ့ပြီးသက်ဆိုင်ရာဒေသအတွင် Greece ရင်ကျိမှုနဲ့ဒလေထုံးစံတွေလွှမ်းမိုးခဲ့ပါတယ်ပြီးခဲ့တဲ့9ရက်နေ့တောက်ကြနေ့တုန်းက Greece လွတ်တော်မှာနောက်ထပ်အကူအညီတွေပေးဖို့ Ukraine သမ္မတကပြောကြားစဉ်တုန်းကလည်းအဲ့ဒီ Greece နဲ့ Ukraine အကြားဆက်နွယ်မှုကို Ukraine သမ္မတ Zelensky ကထက်သွင်းပြောဆိုခဲ့ပါတယ် Ukraine ခရီးရန်တွေနဲ့ Greece ဆက်နွယ်မှုကိုပြောသွားခဲ့ပါတယ်သမ္မတ Zelensky က Greece စကားပြန်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
် Kimetina Ελλάδα έχει συνδεθεί η ανάπτυξη του χριστιανισμού.
Ukraine မှာ Korean ကိုကယ်မှုရှိလာတာဟာ Greek ယဉ်ကျေးမှုရဲ့ဩဇာလွှမ်းမိုးမှုကြောင့်ဖြစ်ပါတယ်။ Ukraine ရဲ့ယဉ်ကျေးမှုနဲ့ဒလိထုံးစံတွေဟာအဲ့ဒီဆွံ့နွယ်မှုအပေါ်မှာအခြေခံနေပါတယ်။ Ukraine မှာ Greek လူမှုအတိုင်းအဝန်ပျက်စီးဆုံးရှုံးတာဟာ Ukraine ရဲ့ဂုဏ်ရင်လက္ခဏာပျက်စီးဆုံးရှုံးတာပါပဲ
။ Greek နိုင်ငံရဲ့ထောက်ခံမှုပိုမိုရရှိဖို့စီယုံပြောဆိုရမှာတော့19ရာစုအတွင်း Greece နိုင်ငံ Ottoman Empire လက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းစဉ်ရေပန်းစားခဲ့တဲ့အသေးခံမလားလွတ်မြောက်မှုကိုရွေးချယ်မလားဆိုတဲ့ဆောင်းပုတ်ကိုသမ္မတ Zelensky ကကိုးကားပြောဆိုခဲ့ပါတယ်ဒီကနေ့ Ukraine တွေဟာဒီလိုအခြေအနေနဲ့ရင်ဆိုင်နေရကြောင်းနဲ့နောက်ထပ်အကူအညီတွေကိုအလင်းအမြန်ပေးပါလို့တောင်းဆိုခဲ့ပါတယ်ဒါအပြင် Russia အနေနဲ့သူကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်သူတာဝန်ယူရမယ်လို့လည်းပြောဆိုခဲ့ပါတယ်သမရဇာလင်စကီရဲ့9မိနစ်ကြာမိန်ကွန်းအတွက် Greece လွတ်တော်မှာမတ်တပ်ရပ်ပြီးဂုဏ်ပြုခဲ့ကြပါတယ်။ဒါပေမဲ့ဒီအခမ်းအနားကို Community Ward အစွဲကြီးသူလက်ဝဲနိုင်ငံရေးသမားတွေကတက်ရောက်ခဲ့ခြင်းမရှိသလိုလက်ရနိုင်ငံရေးသမားလွတ်တော်အမတ်တွေကလည်း Greece နယ်ပေါ် Ukraine လွတ်မြောက်ရေးတိုက်ပွဲဝင်သူ2ဦးကိုစကားပြောဖို့သမရဇာလင်စကီကမိတ်ဆက်ပေးစဉ်လွတ်တော်ခန်းမကနေထွက်ခွာသွားခဲ့ကြပါတယ်။သူမိတ်ဆက်ပေးသူ2ဦးစလုံးကလူပြူကြီးစိုးရေးဝါဒနီယိုနာဇီနဲ့အစွန်ရောက်တွေပါဝင်ဖွဲ့စည်းထားတယ်လို့သတ်မှတ်ခံထားရတဲ့လက်ရအစွန်ရောက်အမျိုးသားရေးဝါဒီစစ်သွေးချအုပ်စု Azov Battalion အဖွဲ့ကဖြစ်ပါတယ်။ဒီအချက်ကြောင့်ရုရှားအပေါ်စစ်ရာဇဝတ်မှုကျူးလွန်တယ်ဆိုတဲ့စွပ်စွဲချက်နဲ့ ICC မှာတရားစွဲဆိုဖို့ကိစ္စအပေါ် Greece လွတ်တော်အမတ်တွေရဲ့ထောက်ခံအားပေးမှုကြာဆင်းသွားနိုင်သလားဆိုတာကိုတော့သေချာမသိနိုင်ပါဘူး။ဒါပေမဲ့အဲ့ဒီလိုမဖြစ်ဘူးဆိုရင်တောင်မှဥပဒေကြောင့်အရာဆောင်ရွက်မှုဟာတကယ်လက်တွေ့မှာအနှစ်သာရရှိရှိဖြစ်လာမှာမဟုတ်ဘူးလို့ကြမ်းကျင်သူတွေကသတိပေးထားပါတယ်။တကယ်လို့ရုရှားရဲ့ရက်ဆက်ရုံမှမှုတွေဟာစစ်ရာဇဝတ်မှုနဲ့တရားစွဲဆိုလောက်တယ်ဆိုရင်တောင်မှနိုင်ငံတကာခုံရုံးမှာစစ်ဆေးကြားနာနိုင်ဖို့ကိစ္စမှာရုရှားရောယူကရိန်းကပါနှစ်နိုင်ငံစလုံးကဒဟိတ်မြို့မှာရှိတဲ့နိုင်ငံတကာခုံရုံးမှာနှစ်နိုင်ငံစလုံးကအဖွဲ့ဝင်တွေမဟုတ်တာကြောင့်တရားရုံးကကင်တွယ်ဖြည့်ရှင်းနိုင်မဲ့အလားအလာတွေလည်းနှဲပါနေပါတယ
် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရုရှားတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်ရေး Greece အစိုးရကပြင်ဆင်နေတဲ့အကြောင်းတွေကိုကိုယ်စုံမှုကြော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအမျိုးသမီးကန္တာတုတဆုံလင်အမေရိကန်တခွင်တိတ်ပန်နဲ့ဤပညာစတဲ့အပတ်စဉ်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
Mingala mana kima kamya, nyama sano jay, pene chow nai kwe shibabi. Piyo yi American tan ye, sanini mana ken, season nigo, gu leshi tolun binire, lindu mida, nasa li lize, ngaza de bien. Piyo yi Facebook, YouTube, samina gawa, genero diet tolun nina pibari. Agu dudia bai nai we, drema ro, basin kandari pide, amyuta mi kanda, tuta solin American de kwen, season net do. Tape ne nipinya kandago, tolun ne kamaro.
ကိုလူရဲ့အတိတ်ကြရဲကမ္ဘာမှာအိုဆုံးဆိုတာဟိုလေတူထဲမှာရှိတဲ့ဟိုအမြင့်မှာရှိတဲ့အိုဆုံးကကောင်းတဲ့အိုဆုံးနေအောင်နေရနေပြီးတော့လာတာဟိုသူကစုပ်ပေးတယ်เนาะနေအောင်ကြီးစုပ်ပြီးတော့ကောင်းနေဒါပေမဲ့လူရဲ့အကြံကမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန်တာတင်ဆက်ဖို့အချိန်ရောက်လာပါပြီစစ်ပွဲတွေကြာကယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအကြောင်းကိုပ
ီအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ကြရတဲ့ဒီယူကရိန်းဒုက္ခသည်လေးတန်းကျော်ထဲမှာအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်စစ်ပွဲတွေအတွင်းကြုံရတဲ့အစိုးရထိတ်လန့်မှုတွေနဲ့စိတ်တန်ရာတွေဟာအထူးသဖြင့်တော့ကလေးငယ်တွေအတွက်ရေရှည်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပါတယ်ယူကရိန်းစစ်ပွဲအတွင်းအမျိုးသမီးနဲ့ကလေးငယ်တွေကြုံတွေ့ရတဲ့အခြေအနေတွေကတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
ပိုင်းလာနောက်မိုင်းကစတင်ခဲ့တဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကြောင့်ယူကရိန်းနိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်၄တန်းကျော်ရှိနေပြီးနောက်ထပ်၆တန်းကျော်ဟာလည်းနိုင်ငံအတွင်းမှာအိုးအိမ်မဲ့ဒုက္ခကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။အများစုကအရွယ်ဆုံးမျိုးဆက်နဲ့ချီရဲ့အမျိုးသမီးနဲ့ကလေးငယ်တွေပါ။ဒီထဲမှာအဖွာဖီရာပက်ဖလီနာလည်းပါပါတယ်။လွန်ခဲ့တဲ့လပိုင်းတွေအထိသားသမီးမြေးမြစ်တွေနဲ့ကီးဖ်မြို့မှာနေထိုင်ခဲ့တဲ့အဖွာပက်ဖလီနာဟာအခုတော့အိန္ဒိချင်းပိုလန်နိုင်ငံမှာဒုက္ခသည်အဖြစ်ခိုလုံနေရပါတယ်။ရွေမရောက်သေးတဲ့သူ့မြေးတွေဘဝမဆုံးရအောင်သူတို့နဲ့အတူနေဆက်ဖြတ်ကျော်ထွက်ပြေးလာခဲ့တာလို့အဖွာပက်ဖလီနာကပြောပါတယ
်။ No is the way နဲ့
ယူကရိန်းကိုဘုံကျဲတိုက်ခိုက်ပြီးကျေးရွာတွေကိုပြစ်ခတ်တိုက်ခိုက်တဲ့စစ်ပွဲတွေကြောင့်ထွက်ပြေးရတာပါ။ကြောက်စရာကောင်းလာတဲ့လောရက်တွေကြောင့်လူတိုင်းဘေးလွရာကိုပြေးနေကြရပါတယ်။တန်းနိုင်တော့တော့မိသားစုတွေတစုတစည်းတည်းဖြစ်အောင်ကြိုးစားတာပါပဲအပြစ်မရှိတဲ့ကလေးငယ်တွေရဲ့အသက်တွေမဆုံးရှုံးရအောင်အခုလိုထွက်ပြေးလာခဲ့ကြရတာပါအ
ိန္ဒိယပိုလန်နိုင်ငံတခုထဲမှာလည်းယူကရိန်းဒုက္ခသည်နှစ်တန်းကျော်ရှိနေတာပါဒုက္ခသည်တိုင်းမှာကိုယ်စီကြုံတွေ့ရတဲ့နာကျင်စရာဖြစ်ရတွေရှိနေပါတယ်အများစုကတော့သူတို့ရဲ့သားသမီးမိန်းမတွေရဲ့ဘဝတွေကိုထည့်သွင်းစဉ်းစားပြီးနေရက်ကနေမထွက်ခွာခြင်းနဲ့ထွက်ခွာခဲ့ကြရပါတယ်ကလေးနှစ်ယောက်မိခင်ယူလီယာဦးစစ်ကအခုလိုပြောပြပါတယ်
ဘုံကျဲတက်ခိုက်တာတွေ73ရက်ကျုံခဲ့ရပါတယ်။နောက်ဆုံးကျမယောက်ျားကကလေးတွေစိတ်ဒဏ်ရာရမှာဆိုရင်ပြီးမြို့ကနေထွက်ဖို့ကျမကိုပြောပါတယ်။အမျိုးသားကတော့ Kiss မှာပဲနေခဲ့ပါတယ်။သူ့အသက်က33နဲ့ကျမတို့စီသူပြန်လာမယ်လို့တော့ကတိပေးပါတယ
်။ Anna Pilevskaya ကတော့သူ့သမီးငယ်နဲ့အတူ Kiss မြို့ကနေဟန်ဂေရီနယ်ဆက်ကိုဖျက်ချော်ထွက်ခွာလာခဲ့ပြီးအခုတော့ဘယ်လ်ဂျီယံနိုင်ငံမှာခိုးလုံနေထိုင်ခွင့်ရဖို့စောင့်နေပါတယ်။
မိဘတွေကိုရောကျမခင်မုန်းကိုရောမထားခဲ့ကြလို့စောင့်နေခဲ့ပါသေးတယ်။ဒါနဲ့လေဒီနေ့တခြားအခြေအနေကစိုးလာတော့တမိဒုက္ခမရအောင်ထွက်မှရလိမ့်မယ်ဆိုပြီးတော့အမျိုးသားကပြောပါတယ်။ဒီလိုနဲ့ကားပေါ်တက်ပြီးတော့ထွက်လာခဲ့ရတာပါပဲ
။ Kings မြို့ကနေဟန်ဂေရီနယ်ဆက်အထိရောက်ဖို့ကိုပဲ၃ရက်လောက်အချိန်ယူလာခဲ့ရတယ်လို့ Philipskaya ကပြောပါတယ်။
ဘုံကျဲခံရတဲ့ရတာမျိုးတွေမကြုံရအောင်ဆေးလှုပ်ရှားမှုတွေရှိနေရတွေကိုရှောင်ပြီးတော့ဘီကင်းနိုင်တဲ့လမ်းကြောင်းကိုစီစဉ်ရပါတယ်။လမ်းကျင်းတာကိုရွေးပြီးတော့ညဘက်မှာလေကိုတိတဲ့သူတွေနဲ့ပဲနေပြီးတော့ခရီးဆက်ခဲ့တာပါပဲ။ဒီနေ့ကို150ကီလိုမီတာထက်ပိုမောင်းလို့မရခဲ့ပါဘူး
။အခုတော့ Philipskaya တို့သားမီးဟာခင်မုန်းဖြစ်သူရဲ့မိဆွေအကူအညီနဲ့ဘယ်လ်ဂျီယံနိုင်ငံမှာရောက်နေပြီးဘဝပြန်လည်စတင်မှုကြိုးစားနေကြပါတယ်။သူတို့လိုပဲအခြေချနေထိုင်ခွင့်ရဖို့အတွက်ပရက်စလင်းမျိုးကဒုက္ခသည်စစ်စစ်လက်ခံရေးဌာနမှလာရောက်စီးရင်ပေးကြတဲ့ယူကရိန်းဒုက္ခသည်နေစဉ်2000ကျော်ရှိတယ်လို့ဘယ်လ်ဂျီယံရာရှိတွေကပြောပါရယ်ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေကကူညီထောက်ပံ့မှုတွေပေးကြတယ်ဆိုပေမဲ့လည်းနေထိုင်စားသောက်ရေးနဲ့အလုပ်ကံရဖို့မှာတော့အခက်အခဲတွေရှိနေဆဲပဲလို့ Philipskaya ကပြောပါရယ်
အဓိကအခက်အခဲကဘာသာစကားပါကျမဆိုရင်ဆီယမဆိုတော့ခလေးထိန်းတာနဲ့တန်ရှင်းအလုပ်လောက်ပဲလုပ်လို့ရမှာပါကျမမှာရှိထားတဲ့ပညာရေးချင်းနဲ့လုပ်ငန်းကျွမ်းကျင်မှုကဒီမှာအလုံးမဖြစ်ပါဘူ
းအခုလိုချိန်နေပြီးကျုံရတာကစကားရတယောက်တည်းမဟုတ်ပါဘူးသူ့လိုရင်ဆိုင်နေရတဲ့ယူကရိန်းဂျုခါတဲ့ရီပိုလန်ဘယ်လ်ဂျီယံနဲ့တခြားဥရောပနိုင်ငံတွေမှာတန်းနဲ့ချီပြီးရှိနေတာပါဒီလိုအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးလွတ်မြောက်လာသူတွေရှိသလိုယူကရိန်းနိုင်ငံအတွင်းမှာပဲဥယျာဉ်မဲ့ဒုက္ခရောက်နေကြတဲ့သူတွေကလည်းတန်းနဲ့ချီပြီးတော့ရှိပါတယ်။သိမကြခင်ကပဲရုရှားတပ်တွေဆုတ်ခွာသွားခဲ့တဲ့ခိမ့်မြို့တော်အနီးကပူချာမြို့မှာရုရှားတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမီးရှို့တပ်ဖြတ်မှုတွေကြောင့်တိတ်ဆုံးခဲ့ရတဲ့ဒေသခံရဲသားတွေယာနဲ့ချီတွေ့ခဲ့ရပြီးဒီအထဲမှာအမျိုးသမီးနဲ့ကလေးငယ်တို့ချို့လဲပါပါတယ်။ပူချာမျိုးကနေရုရှားတပ်ဖွဲ့တွေဆုတ်ခွာခဲ့ပြီးတဲ့နောက်အသက်မသေးချင်ရင်ခဲ့တဲ့အမျိုးသမီးတူကဖီဗီကိုကုလို့ပြောပြပါရယ်
။မွေးတော့ဝယ်ရယ်။
ကျမအိမ်ကြီးချင်းတွေအဲ့ဒီနေရာမှာမြေမြုပ်ခံခဲ့ရတယ်။ဘေးကျင်းကနေခဲ့တဲ့အိမ်ကြီးချင်းတွေပါ။ရုရှားစစ်သားတွေကသူတို့စစ်ဆေးရေးဂိတ်တစ်ခုတိုက်ခိုက်ခံရလို့အထက်အမိတ်နဲ့အခုလိုလုတားလို့ပြောပါရယ်။ကျမတို့ကသူတို့ကိုတိုက်ခိုက်လို့သူတို့ကပြန်ပစ်တာလို့ပြောပါရယ်။ကျမတို့တိုက်ခန်းကလူနှစ်ယောက်ပြတ်သက်ခံရပါတယ်တယောက်တေသွားပါတယ်တယောက်ကတော့ဒဏ်ရာရပြီးကိဖ်မြို့နာကဆေးရုံမှာပ
ါရုရှားတပ်ဖွဲ့တွေပူချမြို့ကနေထွက်ခွာသွားပြီးရဲ့နောက်ကျိုးနေတုံနှင်းပန်းနှိပ်စက်ခံရတဲ့သူလိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခံရသူမီးရှို့တပ်ဖြတ်ခံရသူတွေနဲ့တနက်နေ့ပြတ်သက်ခံရသူတွေရဲ့အလောင်းတွေမြို့အနှံ့နေရာအများပြားမှာပြန့်ကျဲနေတာကိုလူခွင့်ရေးအဖွဲ့တွေနဲ့သတင်းသမားတွေကိုယ်တိုင်တွားရောက်သတင်းယူခဲ့ကြတာပါရုရှားတပ်ဖွဲ့တွေရဲ့နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေကြောင့်ဘူချာမြို့မှာရက်သားပြည်သူ300ထဲမှနေသေဆုံးခဲ့ရတယ်လို့ဘူချာမြို့ကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီကလည်းပြောပါရယ်ဒီလိုရက်ဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ဆွဆွဲပြီးနိုင်ငံတကာခုံရုံးတင်စစ်ဆေးမှုတွေနဲ့ရုရှားကိုအရေးယူပေးဖို့ကိုလည်းသမ္မတဆာလန်စကီကကုလသမဂ္ဂလုံခြုံရေးကောင်စီမှာတောင်းဆိုထားပါရယ်ယူကရိန်းနိုင်ငံအတွင်းအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းအထူးစိုးရိမ်နေကြတာပါပြခတ်တိုက်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရသေဆုံးခဲ့ကြသူတွေထဲမှာအပြိုးသမီးနဲ့ကလေးငယ်တွေအများပြားပါဝင်တယ်လို့စစ်ပွဲတွေကြားပုံအောင်တင်းရှောင်နေကြတဲ့ကလေးငယ်တွေစစ်ရဲ့အနှိမ့်ထာယုံတွေကိုနေ့စဉ်ကြုံတွေ့နေရတဲ့ကလေးငယ်တွေအတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေဟာစိုးရိမ်စရာကောင်းလွန်းတယ်လို့ Save the Children အဖွဲ့ကအရေးပေါ်စီးပွားဆိုင်ရာကျွမ်းကျင်ပညာရှင်လည်းဖြစ်ကလေးကူဆရာဝန်တူလည်းဖြစ်တဲ့ဒေါက်တာအာရှာခါဒီယာကပြောပါတယ
် Hearing gunshots buildings shaking, buildings falling down, being in a building that falls down, seeing loved ones
that are injured, ဆောက်ဦးတွေတုန်ခါပြီးပျို့ကျပျက်စီးတာအဲ့လိုပျို့ကျတဲ့ဆောက်ဦးတွေထဲမှာရှိနေတာကိုချစ်တဲ့ခင်နဲ့သူတွေရောတခြားသူတွေပါဒဏ်ရာရသေဆုံးတာတွေကိုမြင်ရတာဒါတွေအားလုံးဟာထိတ်လန့်တုန်လှုပ်စရာတွေပါဒါတွေကိုကြုံတွေ့ကြရတဲ့ကလေးငယ်လေးတွေအတွက်စိတ်ဒဏ်ရာအများကြီးရနိုင်ပါတယ်နောက်တစ်ခုသတိထားရမှာကကိုယ်အိမ်တွေကိုထားခဲ့ပြီးတော့ထွက်ပြေးခဲ့ကြရတဲ့အိုးအိမ်မဲ့ဒုက္ခတဲ့ကလေးငယ်တွေကြုံတွေ့ကြရတဲ့ဆုံးရှုံးမှုနဲ့စိတ်ဒဏ်ရာတွေဖြစ်ပါတယ်။သူတို့နားလည်ထားတဲ့တာမန်ဘဝတစ်ခုဟာအခုချိန်မှာလုံးဝပြောင်းလဲသွားပါတယ်။အပေါင်းအသင်းတွေနဲ့မပြောပါနိုင်တော့ပဲအိမ်ကနေထွက်ပြေးခဲ့ကြရပြီးတော့ဘာမှမရှိတော့တဲ့အခြေအနေမျိုးကိုကြုံကြရတာပါ
။ကလေးငယ်တွေကြုံရတဲ့ဒီလိုစိတ်ဒဏ်ရာတွေဟာလွယ်လွယ်ကူကူနဲ့မေ့ပြဖို့မလွယ်တာကြောင့်ရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးပြဿနာတွေရေရှည်ကြုံရတက်ပြီးငငယ်ရွယ်ရွယ်နဲ့အသက်ဆုံးရှုံးတာတွေဖြစ်နိုင်တယ်လို့လဲဒေါက်တာခါဒီယာကပြောပါတယ
် The more adversity a child experiences in the early part of life the more it's cumulative the more harm the higher risk to their health and their well-being
အသက်ငယ်ငယ်မှာဘေးဒုက္ခဆိုးဆိုးဝါးဝါးကြုံကြရတဲ့ကလေးငယ်တယောက်ဟာအရွယ်ရောက်လာတဲ့အခါမှာစိတ်ပိုင်းရုပ်ပိုင်းကျန်းမာရေးတာမန်လူတွေထက်ပိုပြီးတော့ထိခိုက်ပါတယ်အရွယ်ဆောပြီးတော့တည်တတ်ကြတာတွေရှိပါတယ်ဆိုတော့ငယ်ရွယ်တုန်းမှနာမကျန်ပိုဖြစ်နိုင်ပြီးတော့ငငယ်ရွယ်ရွယ်နဲ့တည်ဆုံးနိုင်ပါတယ
်လန်ဒန်ကင်းကောလိပ်ကျောင်းကလူမှုအတိုင်းဝိုင်းနဲ့စိတ်ကျန်းမာရေးစင်တာတွဲဖက်ညွှန်ကြားရေးမှူးပေါမောက်ကဟန်တာကင်းစလာကလည်းအခုလိုသတိပေးပါတယ
် It's a disorder of memory so you are distressed because of the memories that flood in
တဏ္ဍာရီကင်းကလေးဖြစ်တဲ့ဝေဒနာစိတ်ရောဂါမျိုးဖြစ်နိုင်ပါတယ်။ကိုယ်ကြုံတွေ့ရတဲ့အဖြစ်ဆိုးတွေ၊ပုံရိပ်တွေကအုံနောက်မှတ်ဉာဏ်ထဲမှာပြည့်ရှံပြီးမောကျက်ဖီစီးလာတဲ့အခါစိတ်ရောဂါခံစားရပြီးနာမကျန်းဖြစ်လာနိုင်တာမျိုးပါ။ကိုယ်ကြုံရပြီးနှစ်နှစ်လောက်နေပြီးမှဒါမှမဟုတ်ဒီထက်ပိုအချိန်ကြာပြီးတော့မှတခါတလေကိုယ်လူကြီးဘဝအရွယ်ရောက်ပြီးမှခံစားရတာတွေရှိပါတယ
်။ပြည့်ခဲ့တဲ့လပိုင်းတွေအထိပုံမှန်ကြောင်းသွားလှုပ်ရှားပျော်ပါနေကြတဲ့ယူကရိန်းကလေးငယ်တွေဟာအခုတော့ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲတွေရဲ့ကြားမှာဦးမဲ့အိမ်နဲ့မိရရတဲ့ဘဝတွေကိုဖျက်ဆီးနေကြပါဗျ
စိတ်တန်ရာတွေရဖို့လွယ်ကူပေမဲ့လို့ကုစားဖို့ကတော့ခက်ပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးလို့85နှစ်အကြာအခုလို21ရာစုခေတ်ကြီးထဲမှာစစ်ပွဲတွေကြားပြည်လွှာဒုက္ခရောက်နေကြရလိမ့်မယ်လို့ယူကရိန်းပြည်သူတွေအများအပြားမတွေ့ခဲ့ကြပါဘူးကမ္ဘာစစ်ကာလအတိတ်ကိုပြန်ရောက်နေတယ်လို့ခန်းစားရတယ်လို့ပြောတဲ့အဖွားပက်ဗလီနာကတော့ငြိမ်းချမ်းမှုအမြင်ရပြီးအိမ်ပြန်ခြင်းပြီလို့ပြောပါတယ်
။ No, Kenya's no, yes.
အဲ့ဒီအချိန်တုန်းကကျေးရွာတွေနဲ့တိုင်းပြည်အခြေအနေကိုပြန်သတိရမိပါတယ်။1954ခုနှစ်ဟာအင်မတန်ခက်ခဲခဲ့တဲ့အချိန်မှာကျမတို့ကတော့ငြိမ်းချမ်းရေးပဲလူချင်းပါတယ်။စစ်သားတွေကကျမတို့ကိုကာကွယ်ပေးနိုင်တဲ့အခြေအနေအားလုံးအဆင်ပြေပြေနဲ့ငြိမ်းချမ်းရေးရတာလူချင်းပါတယ်။
ယူကရိန်းဒုက္ခသည်အမျိုးသမီးတွေကတော့ငယ်ရွယ်သေးတဲ့သူရဲ့သားသမီးတွေညီတွေနဲ့အတူနေရပြန်ဝင်ရဖို့ယူကရိန်းနိုင်ငံမှာတည်ငြိမ်အေးချမ်းတဲ့အခြေအနေပြန်ဖြစ်လာဖို့နဲ့စစ်ပွဲကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေအမြန်ဆုံးပြန်လည်ကုစားနိုင်ဖို့မျှော်လင့်နေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြုပါရှင်ကျမခင်ဗျာထွေးပါရှင်
အခုတကဆက်ပြီးတော့တင်ပြမှာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာယူကရိန်းဒုက္ခသည်တွေကိုအမေရိကန်ကလက်ခံမှာအခက်ခဲကြုံနေရတဲ့ရုရှားကုန်ပစ္စည်းရောင်းသူတွေစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရက်ကယူကရိန်းဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့ဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့သင်ချာမသိရသေးပါဘူး။ဒါပေမဲ့အလဲပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်တကျအကူအညီစပေးနေပါတယ်။ House of Bread ဘုရားကျောင်းကတင်းဥဆရာ Edward Kislenka က
A system of host
ဒီလိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်။အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖြတ်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ်
။ Sacramento ဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီး Washington, New York, Chicago မှာလည်းနေကြပါတယ်။အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရီးရန်ဘာသာဝင်အများအပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဗနက်ဆာဟာမာက
After the fall of the Soviet Union,
ပြိုကွဲပြီးတဲ့နောက်ယူကရိန်းနိုင်ငံသားတွေနဲ့ဆိုဗီယက်နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူနှစ်သောင်းလောက်ဖြစ်သွားပြီးတော့ဖျားကျောင်းတွေလုပ်ငန်းတွေတိုးချဲ့ကြရတယ်။အင်အားတော်တော်တောင့်သွားပါလေ
။ Crimea ကျွန်းဆွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။ခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကျန်နေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့မီလာယက်ဖတ်က
စိတ်မကောင်းဖြစ်ရပါတယ်။ကျမမမောင်နှစ်ယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနဲ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ Sacramento မှာခုခါအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားကြောင်းတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်တဲ့သူတွေကိုလှမ်းထောက်ပံ့ပေးကြပါတယ်။ရွှေပြောင်းအခြေချသူတဦးဖြစ်တဲ့ Alexandra Dachanko က
ကြားနေမြင်နေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါတယ်။လုံနိုင်တာတစ်ခုတည်းကလည်းအလုပ်လုပ်ပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပိုက်ဆံကူညီရုံးပဲတက်နိုင်ပါတယ်
။ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကထွက်ပြေးလာသူ4,000ကျော်နေပြီးအများစုဟာအင်းနီးချင်းနိုင်ငံတွေမှာခိုးလို့နေထိုင်နေကြပါတယ်ခင်ဗျာ။ San Francisco က Little Russia မှာရုရှားယူရစားတောက်ယဉ်ကျေးမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ Riot ဈေးဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းထွက်ကုန်တွေရောင်းချပေမဲ့ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့ Armenian American Vodges Gazayan ကပြောပါတယ်
။ A couple people come in asking them I'm telling
ဒါကစီးပွားရေးလေကျွန်တော်လည်းဘာတက်နိုင်ပါလဲလို့ပြန်ပြောရပါတယ်။ဆိုင်ငန်းကားကမီးဖို့ဓာတ်ငွေဖို့ရေဖို့အလုံးပေးရမှာပါ။ဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမလဲလို့စဉ်းစားထားမိပါလေ။ဘသူကကျွန်တော်ကိုပတ်စံပေးမှလဲ။ကျွန်တော်လည်းဘာမှမတက်နိုင်ပါဘူး။စီးပွားရေးကစီးပွားရေးပါပဲ။
This is only business, nothing.
Michael Genghe ha America ko Belarus ka ni pyan shwe che cha ni thain du ba. Tu a Russia ne Ukraine nang da a mya pya twe Russia zaga pyo khii twa elan nyu a phye 28 ne cha lut kan ke du ba.
Last few months is practically
the Lunga ne la bai ni gre ga bdu ma la ja lo lunga a lo ye sai go ma de. ဒီအချိန်မှာကိုဗစ်ကြောင့်ခီးတော့ခက်ခဲသလိုအဆမရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူ
းလေတဲ့ရုရှားကစာအုပ်စင်မှာဆိုရင်လေယူကရိန်းရုရှားဘာသာစာအုပ်တွေအတူတွေ့ရမှာပါဆန်ရှင်အလက်စ်မီရာစကီဟာဆိုရင်ဂျူးမျိုးနွယ်ကဆင်းသက်လာသူရုရှားဦးဖြစ်ပါတယ်သူငယ်စဉ်ကယူကရိန်းမှာ၅နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းကလာတဲ့စားတောက်ကုန်စည်9,000ကျော်လောက်ရှိပါတယ
်
ပစ္စည်းရှော့ဈေးဝယ်ရတာအရင်ကတည်းကအချိန်နှစ်ဆပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရဆိုင်ကုန်တော်ကိုမြင်နေရတော့တနေ့တည်းကစူးစမ်းစုဆောင်းနေပါတယ
်ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့လည်းခုကကုန်ပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်ထဲမြို့ကအားကစားပစ္စည်းဆော့ဖ်ဝဲကုမ္ပဏီကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။အမေရိကန်ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါ။ Volt ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲ Sarah Ree ကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
။ဒီဘက်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုဒီဘက်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ဆာဖရန်စစ္စကိုကဘော့ကုမ္ပဏီကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်တာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလာပိုင်းအတွင်းကုမ္ပဏီထုတ်လွှင့်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိဂျနီဖာခရစ်စတီက
It's not about trying to reduce 5 days into 4.
လုပ်ငန်းငါးရက်ကနေ၄ရက်ကိုရွှတ်ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအယုံဆိုင်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရွှတ်ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ။
ပစ္စည်းဝယ်ယူမှာယူတွေကတော့တောက်ကြနေမှာပါဖုံးဆက်လေးရှိတာဒါအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါတယ်ကုမ္ပဏီ software engineer Sarah Yan က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
Like coming back on Monday I definitely feel like a lot more refreshed
ဒီနေ့ဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါတယ်နေ့ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီးသုံးရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတွေရှာရတာလည်းပိုလွယ်ပါတယ်။ကျမတို့ LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတစ်ပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ်
။ California ပြည်နယ်ကိုစားပြုဒီမိုကရက်အားလွှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ
် That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နေရာပေါင်းစုံဆက်တက်နေပါတယ်မနစ်ကစပိန်မှာ၃နှစ်စံသက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90ကုန်ဆွဲခဲ့ပါတယ်ခင်ဗျာ
ဥအောင်ရဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာလူသားအလုံးရဲ့69ရာခိုင်နှုန်းနဲ့အမတန်အန္တရာယ်ရှိတဲ့လေကိုရှူရှိုက်နေရတယ်လို့ WHO ကပြောပါတယ်။ဘာကြောင့်ပါလဲ။အမေရိကန်နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ထမ်း engineer ဒေါ်အေးကြီးရဲ့အမေကိုကြည့်ရတယ်
ဟုတ်ကဲ့ WHO ကတော့နော်သူ့ရဲ့တာဝန်ကကမ္ဘာမှာရှိတဲ့လူသားတွေကိုနော်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့သတင်းတွေပေးရတယ်ပေးခြင်းအဖြစ်လူသားတွေကျန်းမာရေးစောင့်ရှောက်ပေးတဲ့တာဝန်ရှိထားတာပေါ့နော်အဲ့အရာသူဟာဆန်းသပ်မှုတွေကိုတောက်လျှောက်လုပ်နေခဲ့တာပဲလုပ်နေခဲ့တယ်2005ခုနှစ်ကလည်းဒီလေလူနဲ့ပတ်သက်ပြီးတော့ညွှန်ကြားချက်တွေလုပ်ခဲ့တယ်အဲ့နောက်ပိုင်းမှာလည်းသူဆန်းသပ်ချက်တွေလုပ်ခဲ့တယ်ကနော်9နှစ်လောက်မှချက်ပြီးလုပ်ခဲ့တာနှစ်တိုင်းသူခုနောက်ဆုံးကြောင့်2021ခုနှစ်မှာသူ့ဖို့ data ရဲ့ဒီအချက်လက်တွေရလာရလာတော့ဘာတွေ့တယ်လဲဆိုတော့ဟာတကယ်ပဲလေတုညဉ့်ညံ့တာတွေဟာလူရဲ့ကျန်းမာရေးကိုတကယ်ပဲထိခိုက်တယ်ဆိုတာเอกံเอกသူကသိတာတယ်အခုချိန်က5ချိန်မှနော် report ပေါ့နော်ထုတ်လိုက်တယ်ထုတ်လိုက်တဲ့အခါမှာသူကပြောပြီးဟာမဖြစ်တော့ဘူးနော်ဒါတွေကတကယ်ပဲထိခိုက်နေပြီဆိုတာထောက်ထားတယ်ခုံနဲ့သူကပြလိုက်တာဖြစ်တယ်အဲ့တော့အရေးကြီးတာပေါ့နော်သိတာတော့
အော်သူတို့အရေးကြီးတာကိုတည်လာလို့ပေါ့နော
်စနစ်တွေနီးတွေကလည်းပို့ပြီးတော့ကောင်းလာတယ်လေသူတို့ရတဲ့ဟိုအချက်လက်တွေကလည်းပုံများလာတယ်အရင်တော့ဆိုလို့ရှိရင်တန်းပြည်တွေကလေတုညဉ့်ညံ့တဲ့နဲ့ပတ်သက်ပြီးတော့တိုင်းတာရေးတွေကအားနည်းခဲ့တယ်နော်အခုဆိုရင်အရင်စသူတို့တိုင်းနဲ့အခုတိုင်းတာဆိုရင်တိုင်းတာမှုအပိုင်းမှာလည်း6ဆောင်းလောက်တိုးလာတယ်ပေါ့နော်အဲ့တော့သူတို့မှာပို့ပြီးတော့အချက်လက်ရှိလာတယ
်အခုလို့ပေါ့နော်ဒီ WHO ကနေထောက်တိုက်တဲ့အခါမှာတကယ်ပဲပတ်ဝန်းကျင်မှာရောတကယ်ညဉ့်ညံ့တာတွေကိုတွေ့နေရပါလား
ဟုတ်ကဲ့ညဉ့်ညံ့တာတွေကတော့ရှိနေပါတယ်ဒါပေမဲ့လူတွေကညဉ့်ညံ့နေဆိုတာကိုဟိုလူတနာလူတွေကတိတ်ပြီးတော့ဟိုသတိမထားမိကြဘူးပေါ့နော်ဟိုဖြစ်ရောဖြစ်စဉ်သဘောမျိုးပဲထင်နေကြတယ်ပေါ့နော်တိတ်လဲလေထဲမှာဆိုတော့မမြင်ရတော့ပေါ့နော်ဟိုတိတ်ပြီးတော့အေးမထားဘူးပေါ့ရေဆိုညဉ့်ညံ့နေတယ်ဆိုမြင်လို့ရတယ်လေလေကြတော့ဟိုလေထဲပျောက်သွားတာပဲဆိုပြီးမြင်အောင်ဒါပေမဲ့တကယ်တကယ်တော့လူဆိုတဲ့သဘောကဒီကအမြဲရှူနေရတာလေအဲ့ဒါကြောင့်မလို့တို့အလေးနဲ့ထားပြီးပြောတဲ့သဘောနဲ့လုပ်လိုက်တယ်နောက်ပြီးတော့လည်းထူးခြားတာတွေလည်းရှိပါလေဒီအစီအကံစနဲ့ပတ်သက်ပြီ
းဘလို့ထူးခြားတာလဲနည်းနည်းပြောပြပေးပါ
2021ခုနှစ်မှာ WHO ကနေပြီးတော့တို့သတ်မှတ်ထားတဲ့နှုံးတွေကိုတို့ short ချပလိုက်တယ်ဆိုတဲ့သဘောကခွင့်ပြုထားတဲ့စာနှုန်းတွေ short ချပလိုက်တယ်အထူးသဖြင့်ကဘာမှာပေါ့နော်လေတူညဉ့်ညံ့တဲ့အရာတွေတော့အမျိုးကြီးရှိတယ်ဒါပေမဲ့ WHO ကစလာတာကအမှုံမွားတွေပေါ့အမှုံမွားလေးတွေကလူဒုက္ခဖြစ်စေတယ်ဆိုတော့အခုသူကအမှုံမွားဆိုရင်နှစ်မျိုးရှိတယ်တိတ်သေးတာလေးက PM2.5 လို့ခေါ်တယ်နော်နှစ်သက်သမမိုက်ခရိုတိတ်တိတ်ဆက်နေနေကြည့်တာက PM10 ဆိုတာကတော့10မိုက်ခရိုမီတာရှိတဲ့ဟာပေါ့နော်အမှုံမွားအဲ့ဒါသူတို့ကအဲ့နှစ်သက်သမကရှိတဲ့နော်မိုက်ခရိုမီတာရှိအဲ့ဟာကိုသူတို့ဆိုတဝက်ဖြတ်ချလိုက်တယ်2005ကစံချိန်နဲ့ဆိုရင်2027မှာတဝက်ချက်ချလိုက်တယ်ဆိုတော့ဒီဘောကဟိုတိတ်မထုတ်လွင့်နေပေါ့နော်နည်းနည်းလေးဒီခြေကိုရောက်တာနဲ့ရမယ့်ကိုထိခိုက်နိုင်တယ်လို့ပြောရတာပေါ့နော်ထို့အတူပဲ PM10 ကိုလည်းသူတို့ဒီလိုပဲ short ချလိုက်တယ်အဲ့ဒါကတော့သူက PM10 ကတော့4ပုံ2ပုံလောက်ပေါ့နော်သူတို့ short ချလိုက်တယ်နောက်တစ်ချက်ကလည်းသူတို့ဒီမှာထူးခြားတာတစ်ခုကသူကထက်ပြောလာတာတစ်ခုရှိရပါလဲဆို nitrogen oxide အရင်တော့က nitrogen oxide ကိုထက်မပြောဘူးပုံမွားတွေပဲလုပ်နေတယ်အခု nitrogen oxide ကပါလဲဆို nitrogen oxide ဆိုတာအခုလူတွေကသိကြတယ်ကဘာမှာအိုဇုန်ဆိုတာဟိုးဟိုးလေထုထဲမှာရှိတယ်ဟိုးအမြင့်မှာရှိတဲ့အိုဇုန်ကကောင်းတဲ့အိုဇုန်နေရောင်တွေကနေပြီးတော့လာတာကိုသူကစုပ်ပေးတယ်နော်နေရောင်ကြီးစုပ်ပြီးတော့ကောင်းတယ်ဒါပေမဲ့လူတွေအလုပ်တဲ့အိုဇုန်ကိုဖြစ်စေတဲ့အရာက nitrogen oxide ရှိတယ်ozone ဆိုတာ nitrogen oxide ကဲနောက်ပြီးတော့အငွေ့ပြန်တော့เนาะဓာတုပစ္စည်းတွေ VOC လို့ခေါ်တာပေါ့เนาะအဲ့နှစ်ခုပေါင်းနောက်ပြီးတော့နေရောင်ကြီးရှိတဲ့ ozone ဖြစ်တယ်အဲ့တော့ ozone ဖြစ်စေတဲ့အရာဖြစ်တဲ့ nitrogen oxide ကိုလည်းသူကအဲ့အဆန်းအကြောင်းကိုလည်းသူပြောထားတယ်เนาะဒီတက်မထည့်ရေးထားတယ်အရင်ကမရှိဘူးပေါ့เนาะထည့်ရေးထားတယ
်ထူးခြားတာနှစ်ချက်ကသူကအမှုံမွားတွေရဲ့ဒီစံနှုန်းကိုသူ short ချပစ်တယ်ပေါ့เนาะအရင်တော့ခွင့်ပြုထားတာတွေပို့ပြီး short ပေးလိုက်တယ်ဆိုတော့နောက်တစ်ခုကတော့ nitrogen oxide ပေါ့နော်ဆိုတော့ပထမဆုံးအဲ့အမှုံမွားတွေနဲ့ပတ်သက်ပြီးဘာဖြစ်လို့ short ချပြစ်တာလဲအရင်ပြောပြပေးပ
ါစံနှုန်းကိုမ short လို့ရှိရင်เนาะဒီထွက်တဲ့ခါကြီးအော်ဒါကတော့ခွင့်ပြုထားတာပဲထွက်တော့ဒါပေမဲ့လူတွေရဲ့ကျန်းမာရေးကထိခိုက်နေအခုပြောချင်နှံဆုံးချောင်းချောင်းလိုက်တဲ့သဘောကပါလဲဆိုဟေးနည်းနည်းလေးနဲ့ထွက်တာတော့မှကျန်းမာရေးထိခိုက်တယ်ဒါပြောချင်တဲ့တို့ရဲ့သတင်းစကားပေါ့နော်ဒါကိုထောက်ထားရလဲတွေ့နေရနည်းနည်းလေးထိခိုက်တယ်အဲ့တော့အမှုံမွားဆိုတဲ့သဘောကလည်းเนาะလူတွေကအာမာမွားလေးပါအသေးမွားလေးပါဆိုဒုက္ခမပေးဘူးပေါ့နော်ဒါလူတွေပြောဒါပေမဲ့အမှုံမွားရဲ့သဘောကသေးသေးလေးပို့ဒုက္ခပေးနေတယ်ဘာဖြစ်လို့လဲဆိုတေးလို့ရှိရင်ဥမာဆိုတော့ तू ကလူကကိုကိုကိုဟိုကာဝယ်ထားတဲ့စနစ်တွေကိုခန္ဓာကိုယ်မှာရှိတယ်เนาะအဆုတ်ထဲဝင်သွားတယ်ဆိုအဆုတ်မှာလည်းအကြီးအရွယ်လေးတွေเนาะရှိတယ်အဲ့ဒါအမှုံလေးတွေစစ်တာဒီအမှုံလေးတွေတေးလို့ရှိရင်အဆုတ်ကိုပါဖြတ်သွားဖြတ်သွားပြီးဘယ်လဲရောက်တယ်လဲဆိုတော့ twin sea စနစ်ထဲရောက်သွားရောက်သွားလို့ရှိရင်ဟာလာနှလုံးသွေးကြောပိတ်တို့เนาะเนาะအုံနောက်ထပ်မှာရှိတဲ့ twin sea စနစ်သွေးကြောပိတ်တွေဖြစ်လာတာပဲเนาะအဲ့တော့အဲ့ဒါတွေဖြစ်တယ်အဲ့တော့နှလုံးနောက်ပြီးတော့ နောက်ဒီတိုင်းမှာလည်းအမုံလေးတွေကလည်းကင်ဆာဖြစ်နိုင်တယ်လို့ချို့ဆိုနှာခေါင်းကင်ဆာဖြစ်တယ်နော်အမုံလေးကပုတ်တိုင်မှုများတယ်ဖြစ်တယ်ဒီအမုံတွေကိစ္စကမသေးဘူးနော်ကဘာမှအမုံလေးလည်းများလာတယ်အဲ့ဒါကိုသူပြောချင်တာပေါ့
ဒီ nitrogen oxide နဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပ
ါ nitrogen oxide ဆိုတာကတော့သူကအဓိကပြောမယ်ဆိုရင်တော့လောင်စာတွေနော်လောင်ကျွမ်းခြင်းကနေဖြစ်လာတာကားသွားတဲ့အခါဖြစ်တယ်စီပွားရေးလုပ်ငန်းတွေလုပ်တယ်ပေါ့နော်စိတ်ယုံနေပါလေကြောင့်လို့ရှိရင်တို့အမျိုးဆိုဓာတုပစ္စည်းအကုန်လောက်တာရမျိုးဆိုဖြစ်သူကလောင်ကျွမ်းရတယ်နော်လောင်ကျွမ်းတဲ့အခါမှာထွက်လာတဲ့အခါမှာ nitrogen oxide တွေထွက်တယ်သူကဘာဖြစ်စီရလဲဆိုတော့ပန်းနာရင်ကြက်ပေါ့နော်တချို့ဆိုရင်ချောင်းတွေဆိုးမယ်နော်ဓာတ်မတည့်တာတွေဖြစ်မယ်နော်ခန္ဓာကိုယ်ကဓာတ်မတည့်လို့တုံ့ညံ့တာပေါ့နော်ဒါတွေဖြစ်ကြတယ်အဲ့ nitrogen oxide တွေဟာလူရည်ကြမ်းမာရေးထိခိုက်ကြုံမကသေးဘူး။ကဘာကြီးရဲ့ကြမ်းမာရေးကထိခိုက်တယ်။လူရည်လုံးတဲ့အိုဆုံးကတော့မကောင်းဘူး။ဆိုအိုဆုံးကတိတ်ပြီးတော့ဓာတ်ပြတယ်။အဲ့တော့အချင်းညို့ပြောလိုက်မယ်ဆိုရင်အိုဆုံးကရှူလိုက်မိတယ်ဆိုရင်ဘာနဲ့တူလဲဆိုတော့လူရည်အသားမှာနေလောင်တယ်လို့ပဲ။အထဲထဲမှာအဆုတ်ကလောင်သွားတာပဲ။အိုဆုံးကလူရည်ကြမ်းမာရေးကိုအများကြီးထိခိုက်တယ်။အဲ့တော့သူကအဲ့ဒီဟာကိုလည်းသူကရှော့ချလိုက်တယ်။ရှော့ထားလိုက်တာဆိုရင်သူလည်းကုဏကလုံးပဲပေါ့နော်။နေတိကုပပေးမှာဘလောက်မိုက်ခရိုဂရမ်ရှိရမယ်ဆိုရင်နှုံသားနဲ့လုပ်ထားတယ်အဲ့ဒါသူက nitrogen dioxide ပေါ့အရင်တော့က40 2500ကအခုကျတော့သူက10ပဲပြီးတော့တယ်10မိုက်ခရိုဂရမ်ဆိုတော့ဟိုပေါ့နော်၄ပုံတစ်ပုံလောက်ပဲကျန်တော့တာပေါ့နော်တော်တော်ဖြတ်ချလိုက်တာပေါ့
ဒေါက်အေးချီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်တူဆက်ပါမယ်
တော့ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်းတိုင်းမှာထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာမွေးနေ့လက်ဆောင်ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ Facebook လိပ်စာကတော့VOA Burmese News ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူတာရုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံတွေပစ်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိသလိုဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောကြားလိုက်ပါတယ်။ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြန်ရက်ဆိုင်ဖို့အတွင်းမှုချုပ်အန်တိုနီဂူတရက်စ်ကတောင်းဆိုတဲ့အကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့တိုကိုစစ်ရာဇဝတ်ခုံရုံးတင်ဖို့အတွက်ဂျာမနီသမ္မတဖရန့်ခ်ဝေါ်တာစတိုင်းမီယာကတောင်းဆိုလိုက်တယ်လို့သမ္မတစတိုင်းမီယာရဲ့ပြောကြားချက်ကိုကိုးကားပြီးဂျာမနီနိုင်ငံကဒါစပီဂယ်မဂ္ဂဇင်းကဖော်ပြလိုက်ပါတယ်။ရုရှားရဲ့အကြမ်းဖက်တိုက်ခတ်မှုရန်ကိုယူကရိန်းခုခံကာကွယ်ရမှာအထောက်အကူဖြစ်စေဖို့သူ့ရဲ့ S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုယူကရိန်းကိုပေးအပ်ခဲ့တယ်လို့ဆလိုဗက်ကီးယားဝန်ကြီးချုပ်အက်ဒဝတ်ဟေဂါကတောက်ကြားနေမှာပြောပါတယ်။ NUG အစိုးရလူခွင့်ဝန်ကြီးဦးအောင်မျိုးမင်းနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဒုတိယအုပ်ချုပ်ရေးအရာရှိတို့ဟာတောက်ကြားနေမှာတွေ့ဆုံပြီးမြန်မာနိုင်ငံကလက်ရှိပဋိပက္ခဖြည့်ဆင်းရင်းနဲ့ဒီမိုကရေစီပြန်ထွန်းကားရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ USH ကသတင်းထုတ်ပြန်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကြီးညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ဂူရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.